ရုရှားနိုင်ငံကစိတ်ကမ်းမြို့ Yas ကလူနေရပ်ကွက်တစ်ခုအတွင်းရုရှားစစ်လေယာဉ်တစ်စင်းပြက်ချခဲ့တာကြောင့်တေဆုံးရသူ14ဦးထိရှိလာခဲ့ပြီးလေယာဉ်ပြက်ချတာကြောင့်လူနေအိမ်ယာအဆောက်အုံတစ်ခုမှအကြီးအကျယ်မီးလောင်ခဲ့ရပါတယ်။တေဆုံးသူအရေအတွက်နောက်ဆုံးရစီးရင်ကိုအနာပိုင်တို့ကအင်ကန်နီမှာထုတ်ပြန်တာဖြစ်ပါတယ်။လေကျင်ပြန့်တန်းတဲ့လေယာဉ်ရဲ့အင်ဂျင်ဆက်တစ်လုံးမီးလောင်ရကပြက်ချခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။လေယာဉ်ပေါ်ပါလာသူတွေကတော့လေယာဉ်ပြက်မချခင်အရေးပေါ်ခုံထွက်နိုင်ခဲ့ကြပါတယ်။အီဇော့ပင်လယ်ကမ်းခြေက Yask မြို့ရဲ့ကိုတက်လူနေအဆောက်အုံမှာတော့လေရင်ပြက်ကြတာကြောင့်အထက်အတော်များများအကြီးအကျယ်မီးလောင်ခဲ့ရကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်လေရင်ပြက်ကြပြီးနိုင်ရအတော်အကြာမှာတော့အရေးပေါ်ဌာနတွေကမီးလောင်မှုကိုထိန်းချုပ်ထားနိုင်ပြီလို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးဘာနီမင်ကိုဒရာရက်ကပြောပါတယ်ယူကရိန်းရဲ့နေဆက်အနီးရုရှားအနောက်တောင်ပိုင်းက Yask မြို့ဟာဆိုရယ်လူဦးရေ 9,000 လောက်နေထိုင်ပြီးရုရှားရဲ့လေတပ်အခြေစိုက်စခန်းကြီးတစ်ခုလည်းရှိပါတယ်ပြက်ချခဲ့တဲ့လေယာဉ်ဟာဆိုရင်ယူကရိန်းစစ်ပွဲအတွင်းမှာတုံးနေတဲ့အတန်ထက်မြန်တဲ့အင်ဂျင်နှလုံးတက် Su-34 ဘုံးကျဲလေယာဉ်ဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။လေယာဉ်ပြက်ချမှုကိုသမ္မတဗလာဒီမီယာပူတင်ကိုတင်ပြထားပြီးဖြစ်ပြီးလိုအပ်သမျှဂူညီပေးဖို့သမ္မတပူတင်ကညွှန်ကြားထားတယ်လို့လည်းရုရှားအစိုးရကပြောဆိုထားပါတယ်ရှင်။